ပါလက်စတိုင်းနယ်မြေမှာအစ္စရေလကအခြေချနေထိုင်နေတဲ့လုပ်ရပ်ပေါ်ရှုံချတဲ့ဆုံးဖြတ်ချက်တစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီကအတည်ပြုခဲ့ပြီးဗီတိုအာနာသုံးပယ်ချနေကြအမေရိကန်ပြည်ထောင်စုကတော့ဒီတစ်ချိန်မှာမူဝါဒအပြောင်းလဲတစ်ခုဖြစ်မဲမပေးဘဲနဲ့နေခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့မူဝါဒအပြောင်းလဲကြောင့်ဆုံးဖြတ်ချက်ချနိုင်ခဲ့တာဖြစ်ပြီး၈နှစ်တာကာလအတွင်းလုံခြုံရေးကောင်စီမှပထမဦးဆုံးအကြိမ်အရှေ့အလယ်ပိုင်းကိစ္စကိုအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်လုံခြုံရေးကောင်စီရဲ့ဖွဲ့ဝင်15နိုင်ငံတွေက14နိုင်ငံကထောက်ခံပေးခဲ့ကြောင်းကြေညာလိုက်ချိန်မှာပဲလက်ခုပ်ဩဘာပေးခဲ့ကြတာဖြစ်ပါတယ်လုံခြုံရေးကောင်စီဆုံးဖြတ်ချက်ထဲမှာတော့အရှေ့ဂျေရုဆလင်အပါအဝင်တင်ပိုက်ထားတဲ့ပါလက်စတိုင်းနယ်မြေမှာအခြေချနေထိုင်မှုအစီအစဉ်အားလုံးကိုချက်ချင်းအပြည့်အဝရပ်ဆိုင်ဖို့အစ္စရေးကိုတောင်းဆိုထားတာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာအစ္စရေးသံအမတ်ကြီးကတော့တိုက်ခိုက်မဲတဲ့ဆုံးဖြတ်ချက်အဖြစ်ပြောဆိုလိုက်သလိုအရင်လိုပဲအမေရိကန်ရဲ့ထောက်ခံမှုရဖို့အစ္စရေးကမျှော်လင့်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ဗင်နီဇွဲလား၊စီနီဂေါ၊နယူးဇီလန်နဲ့မလေးရှား၄နိုင်ငံရဲ့တောင်းဆိုမှုအရမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်မှုကိုအီဂျစ်နိုင်ငံကအရင်ဆုံးအဆိုပြုခဲ့တာဖြစ်ပေမဲ့အီဂျစ်သမ္မတအဗ်ဒဲဖာတာအယ်ဆစီနဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်တို့တယ်လီဖုန်းဆက်စကားပြောဆိုခဲ့ပြီးတဲ့နောက်မှာအီဂျစ်ကသူ့ရဲ့အဆိုပြုချက်ကိုရုပ်သိမ်းခဲ့တာဖြစ်ပါတယ်